2022မေလအတွက်မှာရာသီဥတုအပူချိန်နဲ့ဆက်နွယ်ပြီးတော့ဒီသစ်ဆုံးသူက6000ကျော်ရှိတယ်ဆိုပြီးတော့လိလာချက်စစ်တမ်းတရမှာဖော်ပြခဲ့ပါတယ်။ကဘာကြီးပူနွေးလာမှုကြောင့်အပူလှိုင်းကြုံတွေ့မှုတွေပိုးပြီးတော့ပြင်းထန်တာမကြာခဏဖြစ်တာနဲ့အချိန်ကြာမြင့်လာမှာပိုတိုးလာမှုရှိတယ်လို့ IPCC လို့ခေါ်တဲ့ဥတုရာသီပြောင်းလဲမှုဆိုင်ရာနိုင်ငံတကာအဖွဲ့ကပြောဆိုတဲ့အဲ့ဒီလိလာချက်သစ်တရမှာဖော်ပြပါတယ်။အခုဒီဂျွန်လာနှစ်ရက်နေ့ကြောက်တဲ့ heat action day အပူတန်းသတိပေးမှုနေ့မတိုင်ခင်မှာဒီအစင်ကစားကိုထုတ်ပြန်ခဲ့တာဖြစ်ပြီးတော့အဲ့ဒီထဲမှာတော့ဥရယာတီပြောင်းလဲမှုကြောင့်ပြီးခဲ့တဲ့တစ်နှစ်အတွင်းအလွန်မင်းပူပြင်းလာတဲ့နေ့တွေတိုးလာတာကိုစမ်းစစ်ထားပါတယ်အပူတန်းဟာအတန်တိတ်အသားတက်သမားဖြစ်လာပြီးတော့ဒါဟာအထူးသဖြင့်တော့ပြီးခဲ့တဲ့နှစ်အတွင်းပိုးပြီးတော့ဆိုးဝါးလာတယ်လို့အစင်ကစားပူတွဲရေးသားသူဥရယာတီဆိုင်ရာကျွမ်းကျင်သူ Federico Otto ကပြောပါတယ်အခုဒီကြုံနေရတဲ့မေလဟာအရင်ရင်မေလတွေထက်ပိုပြီးတော့ပူလာတယ်လို့ဂျနီဖာမှာရှိနေတဲ့သတင်းတောက်တွေကိုသူကပြောပါရယ်အိန္ဒိယနဲ့ပါကစ္စတန်မှာအခုဆိုလို့ရှိရင်အပူချိန်က Fahrenheit 122 degree 50 degree Celsius ရှိနေပြီလို့လည်းမှတ်ချက်ပြုပြောပါရယ်ပြီးခဲ့တဲ့2023ခုနှစ်ကဆိုလို့ရှိရင်အပူဆုံးနှစ်ဖြစ်နေကမ္ဘာမိုးလေဝသအဖွဲ့ကြီးကတည်ပြုထားပါရယ်စမုခေဦးကာလကရှိခဲ့တဲ့ပူချိန်တဲ့ 1.5 degree Celsius ပဲထားဖို့ပရစ်ရာသီဥတုသဘောတူညီချက်မှာဖော်ပြထားတဲ့သတ်မှတ်ချက်အထိကိုရောက်လာနေပြီလို့ဆိုပါတယ်ခင်ဗျာ